မေရိကန်ပြည်ထောင်စုကနိုင်ငံတကာဆက်ဆံရေးမှာအပေါ်စီးကနေစိုးမိုးခြေလှယ်နိုင်မှုကြိုးစားနေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ပူပေါင်းလှုပ်ဆောင်နိုင်မှုအတွက်ရုရှားကအမြဲတမ်းလမ်းဖွင့်ထားဆဲဖြစ်တယ်လို့လည်းသူကပြောပါတယ်။ရုရှားရုပ်သံဌာနနဲ့ကြာတာဝတီးတွေမှာပြုတ်လုတဲ့နှစ်ပတ်လည်ဓာတ်ရိုက်အမေးဖြေကဏ္ဍမှာရုရှားပြည်သူလူထုကနေဓာတ်ရိုက်မေးမြန်းတဲ့မေးခွန်းတစ်ခုကိုဖြေကြားစဉ်မစ္စတာပူတင်ကအခုလိုပြောကြားသွားတာဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုကိုယူရပြီးတော့ပြောဆိုလိုက်တဲ့အထက်မှာအင်အားကြီးနိုင်ငံတွေဟာသူတို့ကိုပြန်ပက်ကင်းတဲ့သူတွေကမ္ဘာပေါ်မှာအဓိကအင်အားအရှိဆုံးဟာသူတို့သာဖြစ်ရမယ်လို့ယူဆနေကြတယ်လို့မဟာမိတ်ကိုမလိုချင်ပဲလက်အောက်ခံနေပဲလိုချင်နေကြတယ်လို့သူကပြောပါတယ်။ဒုတိယကမ္ဘာစစ်ဖြစ်ပွားပြီးတဲ့နောက်ပိုင်းမော်စကိုအစိုးရဟာအရှေ့ဥရောပနိုင်ငံတွေတော်တော်များများကိုစန္ဒမူနာပြဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေဖြစ်အောင်စွပ်ကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်တာဘာမှကောင်းမလာခဲ့ပါဘူးအခုဆိုရင်အမေရိကန်ပြည်ထောင်စုဟာအဲ့ဒီလိုနီလာမျိုးကိုအသုံးပြုပြီးတော့ကဘာကြီးကိုပုံစံတွင်းနေပါတယ်သူတို့ဟာကြာရှုံးအောင်မှာပဲဖြစ်တယ်လို့မစ္စတာပူတင်ကပြောဆိုလိုက်ပါတယ်နောက်ပြီးအမေရိကန်ပြည်ထောင်စုဟာမေလ9ရက်နေ့မော်စကိုမှာကျင်းပမဲ့ဥရောပတခွင်ကဒုတိယကဘာစစ်အဆုံးတတ်ခဲ့တာနှစ်ပေါင်း80ပြည့်ခဲ့တဲ့အခမ်းအနားကိုဥရောပခေါင်းဆောင်တချို့ပါဝင်မတက်ရအောင်ဖိအားပေးနေတယ်လို့လည်းဗရှားသမ္မတကပြောပါတယ်အမေရိကန်ပြည်ထောင်စုဟာသူ့ရဲ့လျှောက်ခံတွေကိုပဲလိုချင်ကြတယ်ဆိုတဲ့စကားရက်ပေါ်လွေတေးနီယန်ဝန်ကြီးချုပ်ဖြစ်တဲ့မစ္စတာအန်ဒရီယပ်ကူဘီလက်စ်ကိုမေးကြည့်ရမှာရုရှားကသူ့ရဲ့အင်ဒီဂျင်တိုင်းပြည်တွေပေါ်ဆက်ဆံနေတဲ့ပုံစံမျိုးကိုသူကပြန်ပြောနေတာဖြစ်တယ်လို့ VOA ကပြောပါတယ်ခင်ဗျာ